ဂျပန်အနေနဲ့ဆူနာမီဒဏ်သင့်နျူကလ িয়ার ဆက်ရုံကရေတွေကိုပင်လယ်ပြင်နဲ့စတင်စွန့်ပစ်လိုက်ပါပြီ2011ခုနှစ်တုန်းကပင်လယ်ပြင်အောင်ငလျင်လှုပ်ခဲ့ပြီးတဲ့နောက်ဖြစ်ပေါ်ခဲ့တဲ့ဆူနာမီရေလိုင်းကြောင့်ပျက်စီးရတဲ့ဂျပန်နိုင်ငံဖူကူရှိမာဒါယချီနျူကလ িয়ার တပ်ပေါင်းမှုကနေသန့်စင်ပြီးတာရေဒီယိုတတိကျရေတွေပစိဖိတ်သမုတ်တရားရဲ့ပထမအထုပ်ဒီနေ့စလှုပ်လိုက်တာပါဆက်ရုံထင်းချုပ်စခန်းတစ်ခုကနေတရိုက်ဗီဒီယိုမှာတော့ Tokyo Electric Power Tepco ကုမ္ပဏီဝန်ထမ်းတယောက်ကပင်လယ်ထဲစွန့်ပစ်ရေတွေကိုထုတ်လွှင့်နေတာကိုတွေ့နေရပါတယ်ဒီလိုရေဒီယိုတတိကျတွေသမုတ်တရားရဲ့ထုတ်လွှင့်ဖို့အစီအစဉ်ကိုဂျပန်တောင်ကိုရီးယားတရုတ်ကငါးဖန်သမားတွေပါဝင်သဘာဝပတ်ဝန်းကျင်ရေလှုပ်ရှားသူတွေကတော့ကန့်ကွက်ခဲ့ကြပါတယ်။ဒါပေမဲ့ဂျပန်ဆိုရအနေနဲ့ Tepco ကုမ္ပဏီကရေဒီယိုတတိကျရေတွေမတော်တဆယူဆိတ်မှုကနေကာကွယ်ဖို့ရေတွေကိုစံချိန်စံညွှန်းတွေနဲ့အညီစနစ်တကျထုတ်လွှင့်ပေးဖို့လိုတယ်လို့သူတို့ကပြောဆိုကြပါတယ်။ဖူကူရှိမာနျူကလ িয়ার တပ်ပေါင်းဘုကနေသတ်ဆင်ပြီးသားရေဒီယိုတတိကျရေတွေကိုပင်လယ်ထဲထုတ်လွှင့်ဖို့တရုတ်တောင်ကိုရီးယားအမေရိကန်နဲ့ IAEA ပါဝင်နိုင်ငံပေါင်း17နိုင်ငံကကျွမ်းကျင်သူတွေကနှစ်လကြာလေ့လာသုံးသပ်ပြီးမှထုတ်ပြန်ခဲ့ကြတာလည်းဖြစ်ပါတယ်ခင်ဗျာ